ပြီးခဲ့တဲ့မလကုန်ပိုင်းကတနက်နေ့ပြစ်ခတ်မှုတွေဖြစ်ပွားတဲ့အထိတင်းမာမှုတွေဖြစ်ပွားခဲ့တဲ့လော့ဒ်ဒေါင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေကဒီကနေ့ဧပြီလ2ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ရမှာစုံစမ်းစစ်ဆေးရေးအစီရင်ခံစာအတိုင်းလိုက်နာမှုမရှိရပါဝင်ပြစ်ခတ်မှုတွေအတွင်းမှာရဘာကြီးစံတွေတာမကခဲထိတ်ဖူးတက်ကြီးစံတွေကိုပါအုံပြုပြီးပြစ်ခတ်ခဲ့တယ်လို့ပြောဆိုပါတယ်ထိုင်းဂျေဆိုင် VOA သတင်းထောက်မှာအေးအေးမှာသတင်းပေးပို့ထားပါတယ်ရှင
်လက်ပရောင်းတောင်ကျင်းနီစီမံကိန်းအတွက်အုံပြုမဲ့ကြောက်တဲ့ဆောင်တဲ့ကားတွေကိုဒေသခံတွေကတားဆီးရကနေတနက်တွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ဒေသခံတွေကသတင်းစာရှင်းလင်းပွဲကိုအီပီလာ2ရက်နေ့မှာလုပ်ခဲ့တာပါသူတို့ကိုပြစ်ခတ်မှုတွေအတွင်းရာဘာစီဇန်တွေသာမကခဲထိတ်ဘူးနဲ့စီဇန်တွေကိုပါအတုံးပြုခဲ့တယ်ဆိုပြီးစီဇန်ကုန်တွေကိုပြတ်တာကသတင်းစာရှင်းလင်းခဲ့ကြောင်းဒေသခံတောင်သူတို့ကပြောပြပါတယ
်သူတို့ရဲ့6လုံးမျိုးနဲ့ပြည်သူလူထုကိုတဲ့တဲ့မမပြစ်နေပါတယ်ဆိုတဲ့အကြောင်းကိုလည်းကျမတို့ရှင်းလင်းပြောကြခဲ့တယ်သူတို့ရဲ့ပြစ်တဲ့စီဇန်ကရောဘာစီဇန်နဲ့မဟုတ်ဘူးခဲအစိတ်တဲ့နဲ့စည်းစံလေးရောပါတယ်အဲ့ဒါတွေကိုသတင်းသမားတွေရှိကိုကျမတို့ပုံလေးရောအားလုံးကိုချပြပြီးတော့ရှင်းလင်းခဲ့ပါတယ်ရှင
်သလင်းကြီးမြို့နယ်ရဲအနာပိုင်းနေနဲ့အုတ်ချုပ်ရည်မှုတွေဥဆောင်ပြီးခဲ့တဲ့အပတ်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ရမှာတော့ဒေသခံတွေဘက်ကလောက်လေးခွားနဲ့စတင်ပြစ်ခတ်တာကြောင့်တနက်တွေနဲ့ပြန်လည်ပြစ်ခတ်ရတာဖြစ်တဲ့ကြောင်းရှင်းလင်းခဲ့ပြီးဒေသခံ50ထဲမနည်းကိုပုံမှန်၄ခုနဲ့တရားစွဲဆိုထားတယ်ဆိုပြီးပြောဆိုခဲ့တာပါလက်ပရောင်းတော်ကျင်းနီစီမံကိန်းသုံးသစ်စီကော်မရှင်အစီရင်ခံစာအတိုင်းကုမ္ပဏီတွေကလိုက်နာမှုမရှိတာကိုလည်းရှင်းလင်းခဲ့တယ်လို့ဆိုပါတယ
်။သုံးသစ်စီကော်မရှင်အစီရင်ခံစာအကြံပြုချက်တိုင်းကိုဝါမောင်းကုမ္ပဏီကချိုးဖောက်နေတယ်။အစားတို့မြေကြီးက1900ကိုယနေ့ချိန်ထိဖော်ဆောင်ပေးခြင်းမရှိဘဲနဲ့စီမံကိန်းကြီးကိုလည်ပတ်နေတယ်။သုံးသစ်အစီရင်ခံစာတွေကကိုယ့်ရဲ့လယ်ယာမြေကိုရောင်းချလိုတာရောင်းချနိုင်တယ်မရောင်းလိုတာလည်းမရောင်းနိုင်တယ်လို့အဲ့ဒါပြောကြတဲ့အတွက်ကိုလည်းအဲ့ဒါကိုလည်းကျွန်တော်တို့ရှင်းလင်းပြောကြတယ်ရှင်။အဲ့ဒီဥစ္စာကိုမှသူတို့ကဝါမောင်းကုမ္ပဏီကကျမတို့ရေယာတွေကိုအတေကမှဆက်ချက်သိမ့်ပေးပြီးတော့မတရားသိမ့်ပိုက်ယူနေတယ်ကျမတို့ကြောက်တဲ့တဲ့ဟာကိုလည်းတားချင်လို့တားရတာမဟုတ်ဘူးတကယ်တမ်းကျတော့အစီရင်ခံစာကိုချိုးဖောက်နေသည့်အတွက်ကျမတို့တားရခြင်းဖြစ်ပါပဲရှင
်တုံရွာမိုးချိုးပြင်းရွာဆယ်တဲရွာစတဲ့ကြေးရွာတွေကတောင်သူတွေအနေနဲ့သီးနှံနစ်နာကြီးတောင်းရတာဟာလောက်ကင်စားတောက်လို့မရအောင်စီမံကိန်းကမြေသိမ်းတာတွေစွန့်ပစ်မြေစားတွေပုံတာတွေနဲ့လေရီပစ္စည်းရာတွေကြောင့်ဖြစ်တယ်လို့လည်းပြောသွားပါတယ်
။ဆယ်တဲ့မိုးချိုးပြင်းမက2012ကလေးကအဆောက်အဦတွေဆောက်လို့မို့လုံမစားရဘူး။ကျမတို့ဒုံတော်ကျောင်းဘက်ကြတော့2014ကနေပြီးတော့သုချိုးတွေကားပြီးတော့သွားတဲ့အတွက်ကျမတို့ဇေယျမြေတွေကိုစိုက်ပျိုးလို့လုံးဝမှမရသည့်အတွက်အဲ့ကြတော့ကျမတို့တောင်သူလယ်သမားဆိုတာကတောင်သူလယ်မြေကိုအမိပြုတ်ပြီးတော့မိကိုစားတောက်နေရတာ
ဒီစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့နဲ့ဒေသခံတွေသဘောမတူပဲစီမံကိန်းကိုဆက်မလုပ်ဖို့ဒေသခံတွေရဲ့မြေယာတွေကိုသိမ်းပြီးလုဆောင်နေတဲ့စီမံကိန်းကိုဒေသခံတွေကကန့်ကွက်မှုတွေ၊သဘောပတ်ဝန်းကျင်ထိသိမ်းရေးအဖွဲ့တွေနဲ့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်မှုတွေရှိနေပေမဲ့လက်ရှိအစိုးရတဲ့လက်ထက်မှာတော့ဖြည့်ရှင်းပေးနိုင်တာတွေအားနည်းနေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းတုန်းကတော့စလင်းကြီးမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဝင်းသိန်းစောကလွှတ်တော်မှာလက်ပရောင်းအရေးနဲ့ပတ်သက်လို့တင်ပြဆွေးနွေးရမှာစုံကောအစီရင်ခံစာအတိုင်းဒေသခံတွေအတွက်စိုက်ပျိုးလုပ်ကင်လို့ရမယ်မြေဧကတွေကိုပြန်ပေးဖို့လည်းတင်ပြခဲ့တယ်လို့ပြောပြပါတယ
်သူတို့ကစုံစမ်းစစ်ဆေးကော်မရှင်ရဲ့အစီရင်ခံစာတွေကို80%လောက်လုပ်ပြီးပါပြီလို့ပြောတယ်ကျန်တဲ့အမိပြလည်းခုလုံးလုံးမရသေးဘူးတော့မှလုပ်ရမယ်လို့ပြောတယ်အဲ့တော့ကျွန်တော်ကဘာပြောလဲဆိုတော့ဒီကခံကိုရစပြုတ်နေရပြီဆိုတာစပြုတ်နေမဟုတ်ပါဘူးလို့ဒီကခံကိုရတွေကဘာမှသုံးပြလို့ဘာမှမပေါ့လို့ရောသာညံ့လို့ဟုတ်ပြီဒီလိုဒီလိုဒီနေရာနေဖြစ်နေတာအဲ့ဒါကိုဒါဘယ်လိုပိုင်းနေပြီဆိုတော့အဲ့ဒီကုမ္ပဏီကနေပြီးတော့ပြန်ပြောလို့ဒါယူကြဆိုတော့ဒါအရေးထွက်ကြတယ်ကျွန်တော်တော့ပြောလိုက်ပြီလေဟိုနီးဒီလိုပြောလို့ဒါလို့ဒီကပြောလို့ဆိုတာကဒီနေပြီနေနေယူတယ်ပေါ့မျိုးပဲ
လက်ပရောင်းတောင်ကိစ္စမှာတော့တင်းမာမှုတွေဖြစ်နေတာဟာ6နှစ်ခန့်ရှိပြီဖြစ်ပေမဲ့သခိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကတော့ဖြေရှင်းဖို့အတွက်အခက်အခဲရှိနေတာကြောင့်ဒီကိစ္စနဲ့ပတ်သက်လို့ပြည်တော်စုလွှတ်တော်ကိုတင်ပြပြီးဆုံးဖြတ်ရမယ်လို့လည်းသခိုင်းတိုင်းစနင်းကြီးမြို့နယ်ကလွှတ်တော်ကိုယ်စားလှယ်တွေကပြောပြကြပါတယ်ရှင်။